ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံရဲ့ပြည်ပခါတွေကိုကိုရိုင်းလေးလာပြီးဝိုင်းကူဖြည့်ရှင်ပေးဖို့မြန်မာနိုင်ငံကိုအေပီလာ၂ရက်နေ့ကရောက်လာတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ယူဆူလာမူလာဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝန်ကြီးတချို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအကူအညီပေးရေးစိန်ခေါ်မှုတွေကိုမြန်မာနဲ့ကုလသမဂ္ဂအကူအညီပေးရေးရုံးတို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုစောဝင်းလိုင်းကတင်ပြပေးပါမယ်ရှင်
။အပြည့်လနဲ့ကနေရှိရနေသည့်သတင်းတစ်ပတ်ကြာမဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အဆူလာမွဲလာရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အကြောင်း UNO ချားရဲ့ပြောခွင့်ရဖီယရိုဖီရွန်ကပြောပါတယ
် Today in Ecuador the Assistant Secretary General Ursula Müller had a good series of meetings in Ecuador
လက်ထောက်အတွင်းမှုချုပ် Miss Müller ဟာဒီကနေ့နေပြည်တော်မှာအကျိုးဖြစ်ထွန်းတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နိုင်ခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ပါတယ်ပြီးတော့လူမှုအနံကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီး၊နေဆက်ရေးဝန်ကြီး၊ကာကွယ်ရေးဝန်ကြီးတို့နဲ့လည်းဒီနေ့မနက်ပိုင်းနေပြည်တော်မှာတွေ့ခဲ့ပါတယ်
။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စင်ခုံမှုတွေအကြောင်းကိုဆွေးနွေးပြခဲ့တယ်လို့လည်းဖီယရိုဖီရွန်ကပြောပါတယ
်။ They spoke about the humanitarian challenges that the country faces and they talked about the collaboration between
မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာစင်ခုံမှုတွေအကြောင်းအဲ့ဒီစာနာမှုဆိုင်ရာအကူအညီပေးရေးစိန်ခေါ်မှုတွေကိုမြန်မာအစိုးရနဲ့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးတို့အကြားမှာဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ
်လက်ထောက်အတွင်းရေးမှူးချုပ်မွဲလာခီးစဉ်ရဲ့အဓိကရွေချက်ဟာရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံထဲကပြည်ပကတွေကိုကိုယ်တိုင်လည်လာပြီးဝိုင်းကူဖြည့်ရှင်းပေးဖို့ဖြစ်တဲ့အပြင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲနဲ့စိန်ခေါ်မှုတွေကိုကိုယ်တိုင်သိရအောင်ရောက်လာတာဖြစ်ပါတယ်နိုင်ငံတကာကစိတ်ဝင်စားနေကြတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာအရေးပါတယ်ဆိုပေမဲ့တခြားဒေသကအခြေအနေတွေဟာလည်းအလားတူအရေးပါကြောင်းပြောခွင့်ရဖီယရိုဖရွန်ကပြောပါတယ
် Of course Rakhine is very very an important issue in terms of the humanitarian situation but
လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်တွေနဲ့ပတ်သက်လာရင်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာအင်မတန်အရေးကြီးတယ်လို့ပြောရမှာပါဒါပေမဲ့ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့စာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်တွေအပေါ်မှာလည်းကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်ဒါကြောင့်ကချင်ပြည်နယ်ကအခြေအနေတွေဟာလည်းအလားတူပဲအရေးကြီးပါတယ်
။ဒါပေမဲ့လက်ထောက်တွင်းမှုချုပ်အနေနဲ့မြန်မာနိုင်ငံမှာရှိနေစဉ်အတွင်းဒုက္ခသည်စခန်းတွေအပါအဝင်သူမသွားလိုတဲ့နေရာတွေကိုလွတ်လပ်စွာသွားလာခွင့်ရပါသလားလို့မေးတဲ့အခါမှာတော့ပြောခွင့်ရပုဂ္ဂိုလ်ဖီယရိုဖီရွန်က
We have asked for a number of IDP camps in central Rakhine State and we haven't been given permission to go.
ရခိုင်ပြည်နယ်အလေပိုင်းက IDP စခန်းတချို့ကိုသွားလေ့လာဖို့အတွက်ကျွန်တော်တို့ဘက်ကခွင့်တောင်းခဲ့ပါတယ်။ဒါပေမဲ့အဲဒီစခန်းတွေကိုသွားဖို့အတွက်ကျွန်တော်တို့ကိုခွင့်ပြုချက်ချမပေးသေးပါဘူး
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံး UNOCHA အနေနဲ့အခုနှစ်အတွက်မြန်မာနိုင်ငံကိုအကူအညီပေးမဲ့အစီအစဉ်ကိုလည်းသူကအခုလိုဆက်ပြောပါတယ
်။ We have a humanitarian response plan for Myanmar for 2018 which calls for $195 million for
ကျွန်တော်တို့ဘက်က2018ခုနှစ်မြန်မာနိုင်ငံအတွက်စာနာမှုဆိုင်ရာအခက်အခဲတွေကိုတုံ့ပြန်အကူအညီပေးရေးအတွက်စီမံကိန်းချထားပြီးသားဖြစ်ပါတယ်။အဲ့ဒီစီမံကိန်းအရမြန်မာနိုင်ငံအတွင်းမှာစာနာမှုဆိုင်ရာကူညီရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ195သန်းကူညီပေးမှာဖြစ်ပါတယ်။ဒီငွေတွေဟာကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့အတွက်ဖြစ်တဲ့အပြင်တဘာဝဘေးရန်တွေကြိုတင်ကာကွယ်ရေးမှာအသုံးချဖို့အတွက်လည်းဖြစ်ပါတယ်
။လက်ထောက်တွင်းမှုချုပ်မွေးလာဟာမနေ့ပြန်ဗုဒ္ဓနေ့မှာတော့ရခိုင်ပြည်နယ်ကိုသွားပြီးစစ်တွေမြို့အနီးမှာရှိတဲ့ဒုက္ခသည်စခန်းတချို့ကိုသွားရောက်လေ့လာမှာဖြစ်ပါတယ်။စစ်တွေမြို့မှာတ냐အေးပြီးတဲ့နောက်ရန်ကုန်မြို့ကိုကြာသာပတိနေ့မှာပြန်လာမှာဖြစ်ပါတယ်။တောက်ကြံတဲ့စနေနေ့တွေမှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားပြီးကချင်ပြည်နယ်အတွင်းကပြည်တွင်းနေရရွှေပြောင်းခံရသူ IDP စခန်းတချို့ကိုသွားရောက်လေ့လာမှာဖြစ်ပါတယ်။လက်ထောက်တွင်းမှုချုပ်ဟာရခိုင်နဲ့ကချင်ပြည်နယ်တွေကိုသွားရောက်တဲ့အခါအဲ့ဒီပြည်နယ်တွေကဝန်ကြီးချုပ်တွေအစိုးရအရာရှိတွေနဲ့တွေ့ဆုံတာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်နေကြတဲ့INGO နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ဆုံတာတွေအပြင်ဒုက္ခသည်တွေရဲ့စိုးရိမ်မှုတွေစိန်ခေါ်မှုတွေကိုသိရှိနားလည်နိုင်ဖို့အတွက်အခက်အခဲတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ကြရတဲ့ IDP စခန်းတွေကဒုက္ခသည်တွေကိုလည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါကလည်းမြန်မာတိုင်းနိုင်ငံလုံးမှာရင်ဆိုင်နေရတဲ့စာနာမှုအကူအညီပေးရေးဆိုင်ရာစိန်ခေါ်မှုတွေကိုသူမကိုယ်တိုင်ပုံမှန်သိရှိနားလည်ဖို့အတွက်တွေ့ဆုံတာလည်းဖြစ်ပါတယ်ခင်ဗျာ။